မကြသေးခင်တုန်းကအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မောင်းသောဒေသတွေမှာထွက်ပြေးတိမ်းရှောင်မှုတထောင်ကျော်သွေးရှိခဲ့တဲ့အတွက်အကူအညီပေးအပ်ထားတယ်လို့မြန်မာအစိုးရကပြောပါရယ်။တစ်ချိန်ထဲမှာပဲတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသူတွေလည်းရာနဲ့ချီရှိနေတယ်လို့သတင်းတွေထွက်ပေါ်နေပါရယ်။အပြည့်စုံကတော့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ကတင်ပြထားပါရယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။အော်တိုဘာလအစောပိုင်းကဖြစ်ပျက်ခဲ့တဲ့ပြည်ပခါတွေကြောင့်ရခိုင်ပြည်နယ်မောက်တော်ဒေသတွင်းကမွတ်စလင်တွေဟာအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကိုထပ်ပြေးတင်းရှောင်နေတယ်လို့သတင်းတွေထွက်ပေါ်နေချိန်မှာပဲမောက်တော်ဒေသတွင်းမှာရှောင်တိန်နေသူအများပြားကိုဒီကနေ့မှတွေ့ရှိခဲ့တာပါအဘူဂျာယာကျေးရွာနီးမှာတင်လူတစ်ထောင်ကျော်တွေ့ရှိခဲ့ရတယ်လို့လည်းတမနာရုံညွှန်ကြားရေးမှူးဦးစောထေကပြောပါတယ်အကြမ်းဖ
က်တိုက်ခိုက်တာတွေဇက်စကန်းတွေကိုတမနာတိုက်မှုတွေဖြစ်သွားပြီးတော့နောက်မှာဘယ်ရွာရတာလဲဆိုဓာတိသားကျေးရွာနဲ့မွန်းတော်ကျေးရွာနဲ့ဆက်ပြေးတိမ်းချောင်းလာတဲ့လူတွေဟိုအလုံးပေါင်း1273မျိုးရှိပါအဲ့ဒီလူတွေကိုကျွန်တော်တွေ့တဲ့အခါမှာဘယ်သူတွေဘယ်ရွာလဲဒါမှမဟုတ်ကျွန်တော်ဟိုဘက်နိုင်ငံလာတာလားဒီလူလာတိုင်းဒီမောင်တော်ပြိုင်တဲ့ရွာတွေမှာနေသလားစီးပြက်တယ်အထူးသဖြင့်အများဆုံးပါလာကကျွန်တော်ကအမျိုးသမီးနဲ့ကလေးတင်ငယ်တွေပါနေ
ဒီရပိုင်းအတွင်းမှာပဲရာနဲ့ချီတဲ့သူတွေမြန်မာနိုင်ငံဘက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာတာတွေရှိခဲ့ပေမဲ့ဘင်္ဂလားဒေ့ရှ်နေသားဆောင်တပ်တွေကလက်မခံခဲ့ဘူးလို့ဘင်္ဂလားဒေ့ရှ်သတင်းတွေမှာဖော်ပြခဲ့ပေမဲ့မြန်မာအစိုးရကတော့နှစ်နိုင်ငံနေသားဆောင်တပ်အချင်းချင်းမေးမြန်းရမှာအဲ့ဒီလိုကိစ္စမျိုးတွေမရှိခဲ့ဘူးလို့ဆိုပါတယ်မြန်မာစစ်တပ်ရဲ့စစ်ဆင်ရေးတွေကြောင့်တစ်ဖက်နိုင်ငံကိုထွက်ပြေးတင်းရှောင်မှုကြိုးစားကြတဲ့သူတွေကိုလုံခြုံရေးအာဏာပိုင်တွေကတပ်ဖြတ်တာတွေနေအဆောက်အုံတွေကိုမိရှုဖျက်ဆီးတာတွေရှိတယ်လို့ဆွဆဲချက်တွေရှိနေပေမဲ့အစိုးရဘက်ကတော့ဒါကိုငြင်းဆန်ထားပါတယ်။ရခိုင်ပြည်နယ်အစိုးရအနေနဲ့ဒီကနေ့တွေ့ရှိခဲ့တဲ့သူတွေကိုလိုအပ်တဲ့အကူအညီတွေထောက်ပံ့ပေးနေပြီးသက်ဆိုင်ရာကြေးရအသီးသီးပြန့်နှံ့အောင်ဆောင်ရွက်ပေးနေတယ်လို့ဦးစောထေကပြောပါတယ်။အဲ့
ဒီနားမှာရှိတဲ့အဲ့ဒီကြွားထဲမှာလည်းသူတို့ဒီ UAV နေလို့မရဘူး။ဒီလိုမရတော့အဲ့ဒီကြွားနားမှာရှိတဲ့လက်ကွင်းတွေမှာကြာကြီးကြီးနဲ့အဲ့လိုထိုးပြီးတော့နေတယ်ဆိုကျွန်တော်တွေ့ရတယ်။တွေ့ရတော့အခုရခိုင်ပြည်နယ်အစိုးရကတောင်းရရှိသူတွေကနေပြီးတော့အခုဒီဆန်းရီကလည်းရုပ်ပေါ်လိုတဲ့ခါလေးကျွန်တော်တို့တွားပြီးတော့ထုတ်ဆောင်ပေးရတယ်။ပေးပြီးတာနဲ့ဒီအဖက်တွေကဒီလူပေါင်း1,300ကျော်ကိုတို့ရဲ့မူလပြည်ရတွေဖြစ်တဲ့မျိုးတော်ဂါဒီလာဒီရောတွေကိုပြန်ပြီးတော့နေတိုင်းဖို့ကျွန်တော်တို့ကထုတ်ဆောင်ပေးဖို့ရခိုင်အစိုးရနဲ့ဒီကျောင်းတော်ဆက်ကျောင်းတွေတောင်းပြီးဆောင်ရွက်နေပါတယ်လက်ရှိနောက်ဆုံးအချက်တွေ
ဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကကုလသမဂ္ဂဒုက္ခသည်စခန်းတွေမှာဒင်းနန်လာနေတဲ့အထက်မှာပဲမြန်မာပြည်ကနေထွက်ပြေးတင်းရှောင်လာတဲ့ဒုက္ခသည်ပေါင်း900ကျော်ရှိနေပြီလို့တချို့လူသားချင်းစာနာထောက်ထားရေးကူညီထောက်ပံ့ပေးနေတဲ့အဖွဲ့တွေကပြောဆိုကြတဲ့အကြောင်းရိုက်တာသတင်းမှာဖော်ပြထားပါတယ်။အော်တိုဘာလ9ရက်နေ့ကမောင်တော်ဒေသမှာရှိတဲ့နေကြားဆောင်စခန်းတွေကိုအကြမ်းဖက်ဝင်ရောက်စီးနှင်တိုက်ခိုက်ရာကနေအစပြုခဲ့တဲ့ဒီပြည်ပခါတွေဟာအခုဆိုရင်တလားကျော်ကြာမြင့်နေပြီဖြစ်ပေမဲ့တင်းငြိအေးချမ်းတဲ့အခြေအနေရောလက်ရှိအချိန်ထိမရှိသေးပါဘူး။လက်ရှိအချိန်ထိအကြမ်းဖက်ဖြစ်စဉ်မှာပါဝင်တဲ့သူလို့တန်တရားရှိတဲ့သူ400ကျော်ကိုစုအပ်ဘက်ကဖမ်းဆီးထားပါတယ်။မော်ဒိုဒေတာကကြေးရ900မှာပြီးခဲ့တဲ့တစ်ပတ်အတွင်းမှာပဲအဆောက်အုံပေါင်း800ကျော်ကိုမိရှုဖြစ်စီခံခဲ့ရတယ်လို့ဂျိုတုတပ်ပေါ်နေကိုကူကပြီးလူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ HRW အဖွဲ့ကမနေ့ကသတင်းထုတ်ပြန်ထားပါတယ်။မောင်တော်ခရိုင်နယ်မှာလုံခြုံရေးဟာစိုးရိမ်ရတဲ့အခြေအနေဖြစ်တာကြောင့်စစ်စင်ရေးနယ်မြေဖြစ်သက်မှတ်ပြီးလုံခြုံရေးအထူးတင်းကျပ်ထားတယ်လို့ရခိုင်ပြည်ကိုတွားရောက်ခဲ့တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်အဖွဲ့ဝင်ကပြောဆိုထားပါတယ်ခင်ဗျာ